Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်မင်္ဂလာပါ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335၊လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါပြီ။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်လေးပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ Hamas အဖွဲ့ပေါ်အောင်မွေးရတဲ့ထိတိုက်မယ်လို့ Israel ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ယူကောက်ပွဲအနေနဲ့ထိုင်ဝမ်သမ္မတလောင်းကိုချစ်ချူးတဲ့နိုင်ငံတကာအစိုးရတွေကိုတရုတ်ကကန့်ကွက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြမှာပ
ါဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတစ်ခုကတော
့တိုင်းပြည်အရေးတစ်ခုကိုသွားနေတဲ့အခြေအနေလေးအဲ့ဒီဟာလေးကိုဒီစစ်အာဏာယူတွေကလုံးဝဒါဒါစီပိတ်ပင်ပြီးလက်နက်အားကိုပြီးအနိုင်ကျင့်အာဏာသိမ်းသွားတာပဲအဲ့တော့ဘယ်ပြည်သူပြည်သားမှဒါကိုလုံးဝမကြိုက်ဘူးခင်ဗျာ
အာဏာသိမ်းထားတာ၃နှစ်ကြာတာတောင်မှစစ်ကောင်စီကဘာလို့တတိုင်းပြည်လုံးကိုအုပ်ချုပ်လို့မရတာလဲဆိုတာကိုဒေါက်တာတေဇာဆန်းကပြောပြသွားတာပါဒီအင်တာဗျူးအပြည့်အစုံကိုမကြခင်မှာနားဆင်ရမှာပါဒါအပြင်အပတ်စဉ်စီစဉ်နေဖြစ်တဲ့ဒီမိုကရေစီရေးရာအစီအစဉ်ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာမြန်မာပြည်ကပေးစာနဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကျွန်မနဲ့အတူကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
ဟာမတ်စ်အဖွဲ့ပေါ်အောင်မွေးရတဲ့အထိဆက်လက်ဆစ်ဆင်သွားမယ့်အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကထပ်မံအလေးထားပြောလိုက်ပါတယ်ဆစ်ဖြစ်နေတာရပ်ပေါင်း100ပြည့်တော့မဲ့ဂါဇာဒေသမှာဆစ်ဆင်ရေးတွေအရှိန်မြင့်နေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကမနေ့ကထပ်ပြောလိုက်တာပါပြီးခဲ့တဲ့နေ့အောက်တိုဘာလ9ရက်နေ့မှာအစ္စရေးနိုင်ငံတောင်ပိုင်းကိုဟာမတ်စ်အဖွဲ့ကဝင်ရောက်တိုက်ခိုက်ရာကဆစ်ဖြစ်ခဲ့ရမှာအစ္စရေးမှာလူပေါင်း1,000ကျော်သေဆုံးပြီးဂါဇာမှာတော့လူရေရဲ့ရာဂိုင်းနှုံးကျော်2,400နီးပါးသေဆုံးပါတယ်။စနေနေ့မှာပဲဟာမတ်စ်တီလက်မှာဖမ်းဆီးခံထားရတာရပ်ပေါင်း100လောက်ရှိနေပြီဖြစ်တဲ့ဒဇာဂန်တွေလွတ်မြောက်ရေးအစ္စရေးစုရအုပ်တောင်းဆိုတဲ့အနေနဲ့တယ်လီဗီမြို့တော်မှာ24နာရီကြာဆန္ဒပြပွဲအတွင်းလူပေါင်း1,000ချီပါဝင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲဂါဇာဒေသမှာအစ္စရေးရဲ့စစ်စင်ရေးတွေရပ်ဖို့ဝါရှင်တန်မြို့တော်ပါဝင်ကမ္ဘာမျိုးကြီးတွေမှာလည်းပါလက်စတိုင်းသား1,000ချီဆန္ဒပြကြပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့အင်ဂျီရောအနီးမှာလည်းလူပေါင်း1,000ချီဆန္ဒပြခဲ့ကြတယ်လို့လန်ဒန်ပါရီရောမမီလန်ဒက်ဗလင်စတဲ့မြို့ကြီးတွေမှာလည်းစနေနေ့တုန်းကဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကတလအတွင်းပထမဆုံးအကြိမ်ဖြစ်ဒီနေ့မှာပဲပင်လယ်ထဲမှာပယ်ထိန်တက်မစ်ဆိုင်းတုံးစမ်းသပ်ပစ်ခတ်ခဲ့ကြောင်းအိန္ဒိယနိုင်ငံတွေကပြောပါတယ်မြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်းတုံးစမ်းသပ်မှုကိုတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကအတည်ပြုပေမဲ့ဘလောက်အထိရောက်ခဲ့တယ်ဆိုတာကိုတော့အသေးစိတ်အချက်အလက်တွေကိုမပြောခဲ့ပါဘူးဂျပန်ကာကွယ်ရေးဝန်ကြီးဌာနကလည်းမြောက်ကိုရီးယားကပယ်ထိန်တက်မစ်ဆိုင်းတုံးဖြစ်တဲ့ပစ်လွတ်မှုကိုထောက်လန်းသိရှိရတယ်လို့ပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာ17ရက်နေ့တုန်းကမြောက်ကိုရီးယားကလောင်စာခဲ3အဆင့်မြင့်တိုက်ချင်းပစ်ဒုံးကျည်ကိုစက်တက်ခဲ့ပြီးတဲ့နောက်ဒါဟာပရမာဆုံးကျင်ပြစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီတိုက်ချင်းပစ်ဒုံးကျည်ကိုတော့အမေရိကန်ကိုတိုက်ခိုက်အောင်ရည်ရွယ်ထုတ်လုပ်ထားတာပါ။တင်းမာမှုတွေဖြစ်နေတဲ့တောင်ကိုရီးယားနဲ့နေဆက်ပင်လယ်ပြင်မှာမြောက်ကိုရီးယားကလက်နက်ကြီးတွေဒလဆက်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးရက်ပိုင်းအကြာမှာပဲမစ်ဆိုင်းတုံးစမ်းသပ်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်တောင်ကိုရီးယားကနေဆက်အနီးစစ်ရေးလေ့ကျင့်မှုတွေလုပ်ခဲ့ပါသေးတယ်ရှင်။
ထိုင်ဝမ်အနာရပါတီဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ကိုထောက်ခံကြတဲ့နိုင်ငံတွေကိုတရုတ်နိုင်ငံကြီးဌာနနဲ့နိုင်ငံတကာမှရှိတဲ့တရုတ်သံရုံးတွေကသတိပေးလိုက်တယ်လို့ထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတဖြစ်အနိုင်ရသွားတဲ့လန်ချန်ဒေးကိုလည်းချီချူးစကားပြောကြတဲ့အစိုးရတွေကိုရှုတ်ချလိုက်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ DPP ပါတီသမ္မတလောက်လိုင်းကိုအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကချီချူးစကားပြောကြလိုက်ပြီးထိုင်ဝမ်နဲ့အလို့သဘောဆက်ဆံရေးဆက်လက်ထားရှိသွားဖို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကြီးဝန်ကြီးဌာနကတော့ဒီနေ့ပဲအပြင်းအထန်တုံ့ပြန်လိုက်တာပါအမေရိကန်နိုင်ငံကြီးဝန်ကြီးရဲ့ပြောဆိုချက်ဟာထိုင်ဝမ်ကခွဲထွက်ရေးလိုလားသူတွေကိုမှားယွင်းတဲ့သတင်းစကားပားရရောက်တဲ့လောက်ရဲ့အဖြစ်နဲ့ပြောဆိုခဲ့ပါတယ်။ထိုင်ဝမ်ရဲ့ဒီမိုကရေစီခိုင်မာအားကောင်းမှုကိုပြတ်သားတဲ့လောက်ရဲ့အဖြစ်ဗြိတိန်နိုင်ငံကြီးဝန်ကြီးဒေးဗစ်ကွန်မွန်ချီချူးစကားပြောကြားတဲ့ပုံမှာလည်းမှားယွင်းတဲ့လောက်ရဲ့အဖြစ်တရုတ်တယ်ယုံကစနေနေ့မှာတုံ့ပြန်ခဲ့တာပါ။ထိုင်ဝမ်သမ္မတလောင်းယူကော့ပွဲအနိုင်ရတဲ့ပုံမှာဂျပန်နိုင်ငံကြီးဝန်ကြီးယူကိုကာမီခါဝါကချီချူးခဲ့တဲ့အတွက်လည်းတရုတ်နိုင်ငံကတန်တမာရေးအရာကန့်ကွက်ခဲ့ပါတယ်ခင်ဗျာ။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ View American အတန်းမြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာရပ်တန့်နေတဲ့ရေကာတာစီမံကိန်းကြီးတစ်ခုကိုပြန်ဆနိုင်ဖို့ခွင့်ပြုချက်ရရည်နာမည်ကြီးကမ္ဘောဒီးယားတထေကြီးတယောက်ကအုတ်ထပ်ဖြင့်ဥဆောင်နေတဲ့ကုမ္ပဏီတွေတိတိစိတ်ကြိုးပမ်းနေတဲ့အကြောင်း VOE ကရရှိထားတဲ့အထောက်အထားမှတ်တမ်းတွေမှာတွေ့ရှိရပါတယ်ရတနာကရီပြည်နယ်ကစီမံကိန်းတွေကြောင့်ဌာနေလူမျိုးတွေရဲ့လူနေမှုဘဝတွေမဲခေါင်မြေဂရဗီရာစနစ်တွေကိုထိခိုက်မှာကိုလည်းပတ်ဝန်းကျင်ထင်သေးသမားတွေစိုးရိမ်နေကြပါတယ်2003ခုနှစ်ကစတင်ခဲ့တဲ့မဲခေါင်မြစ်အဓိကမြေလက်ထက်တွေမှာတိစောက်မဲ့ကမ္ဘောဒီးယားနိုင်ငံရဲ့ရေကာတာစီမံကိန်းတွေထဲမှာ Lower Report 3နဲ့ Lower Season 3တို့လည်းပါဝင်ခဲ့တာပါ။လွန်ခဲ့တဲ့10နှစ်လောက်ကလေးကစီမံကိန်းတိစောက်ရေးအတွက်တရုတ်ကုမ္ပဏီတွေကခွင့်ပြုချက်ရဖို့ကြိုးပမ်းခဲ့ပေမဲ့အကောင့်ထဲမှာပေါ်ခဲ့ပါဘူး။ဒါပေမဲ့လည်းခုခါမှာတော့ကမ္ဘောဒီးယားတထည် Kit Man ကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ကုမ္ပဏီတွေကနေစီမံကိန်းအတွက်ကနဦးစမ်းစစ်ချက်တွေကိုစတင်နေတာဖြစ်ပါတယ်။စီမံကိန်းတစ်ခုရောက်အင်းနောက်စု1000လောက်ထိခိုက်နိုင်တဲ့အကြောင်းဒေသခံပတ်ဝန်းကျင်ထင်သေးရေးအဖွဲ့ 3S မြစ်ထင်သေးရေးခွင့်ရဲ့ Director Limpon Clip ကလည်းပြောဆိုထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာရှိတဲ့မာရာပီမီးတောင်ဒီနေ့ထပ်မံပေါက်ကွဲမှုဖြစ်ခဲ့ရမှာမီးခိုးနဲ့ပြားတွေလေထဲကိုလွင့်ဆင်ထွက်ခဲ့ပေမဲ့ထိခိုက်သေးဆုံးမှုသတင်းတော့မကြားရပါဘူးမီးတောင်ဝါကနေမီတာ1300ခန့်အထိလွင့်ဆင်ပေါက်ကွဲထွက်သွားတဲ့ပြားတွေဟာအနီးအနားမှာရှိတဲ့ကြေးရွာတွေအပေါ်ကိုပြန့်ကျဲကျသွားပြီးတော့လမ်းတွေနဲ့မော်တော်ယာဉ်တွေကိုဖုံးလွှမ်းသွားတယ်လို့အနောက်ဆူမတရာပြည်နယ်မှာရှိတဲ့မာရာပီမီးတောင်စူဇန်လီနာရီဌာနကပြောပါတယ်အင်ဒိုနီးရှားအာဏာပိုင်တွေဟာမီးတောင်သတိပေးချက်ကိုအဆင့်1ကနေဒုတိယအမြင့်ဆုံးအဆင့်ဖြစ်တဲ့အဆင့်3အထိမြင့်တင်လိုက်ပြီးတော့တောက်ကြနေကစပြီးတော့လူပေါင်း100ကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးထားရပါတယ်။မာရာပီမီးတောင်ရဲ့လှုပ်ရှားမှုဟာငလင်ကျော်လိုမြေအောက်နှက်ဆိုင်တဲ့နေရာကနေလှုပ်ခါတာမျိုးမဟုတ်တဲ့အတွက်ကြောင့်မို့လို့ကြိုတင်မသိနိုင်တာကြောင့်ခံမှန်းရခက်ခဲပြီးရုတ်တရက်ပေါက်ကွဲလွယ်တတ်တဲ့မီးတောင်ဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလအစောပိုင်းကလည်းမီးတောင်ပေါက်ကွဲမှုကြောင့်တောင်တက်သမား24ဦးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။မာရာပီမီးတောင်ကတော့ပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကလည်းအခုလိုပောက်ကွဲခဲ့ပြီမဲ့ထိခိုက်သေးဆုံးမှုတော့မရှိခဲ့ပါဘူးရှင
်ဂျပန်နိုင်ငံမှာနစ်ဆန်တရနေ့ကငရင်တန်သစ်ဒေသမှာအကူအညီပေးရေးလုပ်ငန်းတွေနှေးကွေးနေတာကယ်ဆယ်ရေးစခန်းတွေမှာယောဂကူးစက်မှုတွေပေါ်ပေါက်နေတာတွေအတွက်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာပထမဆုံးအကြိမ်ဖြစ်နိုတိုဒေသကိုဒီနေ့သွားရောက်ပါတယ်ဇန်နဝါရီလတရနေ့ကပြင်ရ 9.6 ရှိတဲ့ငရင်ကြောင့်လူ120သေဆုံးပြီး26ယောက်ပျောက်ဆုံးနေစလဲဖြစ်တယ်လို့ရာနဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာတွေရခဲ့တာပါနေထိခိုက်ပျက်စီးခဲ့သူအများစုပါဝင်ဒေသခံ2000ယောက်ဟာစာတင်ကျောင်းအားကစားရုံတွေရက်ကွက်ရုံတွေပါဝင်ယာယီကိုလွန်ရနေရ400လောက်မှာနေထိုင်နေကြရတယ်လို့လည်းမိသက်နဲ့ကပ်ဘေးဒဏ်စီမံခန့်ခွဲရေးဌာနကသတင်းထုတ်ပြန်ထားပါတယ်လမ်းတွေထိခိုက်ပျက်စီးတဲ့ကြောင့်အကူအညီပေးရေးလုပ်ငန်းတွေနှောင့်နှေးနေပြီးတက်ကြီးရွယ်တွေအများစုနေထိုင်ရာဒေသတစ်ချို့မှာကျန်းမာရေးပြဿနာတွေကြုံတွေ့နေရတယ်လို့လည်းကြမ်းကျင်သူတွေကသတိပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voenews.com internet စာမျက်နှာမှာလည်းကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်ဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီမှာသတင်းတွေစောင့်မတွေအပြင်တွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်အစီအစဉ်နဲ့ကဏ္ဍတွေပတ်စဉ်ကဏ္ဍတွေနဲ့ဆက်လက်ပြီးတော့တင်ဆက်ပေးသွားပါမယ်။ပထမဆုံးတော့မြန်မာပြည်ထဲကနေအသက်အန္တရာယ်နဲ့လုံခြုံရေးစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာဝင်ရောက်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စကန်မီးလောင်မှုအခြေအနေနဲ့စတင်ကျင်းပါတယ်။ပြီးခဲ့တဲ့သတင်းပတ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စကန်၅မီးအကြီးကျယ်လောင်ကျွမ်းမှုမှာအင်ဂျီ1000ကျော်မီးလောင်ပျက်စီးခဲ့လို့ကလေးတငယ်အမျိုးသမီးနဲ့တက်ကြီးရွယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်9000ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့စာတင်ကျောင်း20ကျော်မီးရဲပါဝါလို့ရိုဟင်ဂျာကျောင်းသား1500စာတင်ကြားခွင့်ဆုံးရှုံးခဲ့ရပါတယ်။ရိုဟင်ဂျာဒုက္ခသည်စကန်၅မီးလောင်မှုနောက်ဆုံးရအခြေအနေတွေကိုမက်ဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ရဲ့သတင်းပတ်2024ခုနှစ်ဇန်နဝါရီလ9ရက်ဒေသစံတော်ချိန်တနင်္ဂနွေနေ့မနက်အစောပိုင်းမှာရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီပြီးတော့ခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကော့စ်ဘဇားခရိုင်တွေကကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာမီးလောင်ကျွမ်းမှုအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ မနက်တနားရီဝင်းကျင်လောက်ကနေစပြီးတော့လောင်ကျွမ်းခဲ့တဲ့အဲ့ဒီမီးလောင်ကျွမ်းမှုကို၃နာရီလောက်အကြာကြာမှမိသက်ဖွဲ့၁၀ဖွဲ့စကန်းတာဝန်ရှိတဲ့သူတွေစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ထိန်းချုပ်ငြိမ်းသက်နိုင်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်မိသက်ဌာနကရိုက်တာသတင်းကိုပြောဆိုထားပါတယ်လေပြင်းတိုက်ခတ်မှုတန်းကြောင့်ပို့ပြီးတော့မှပြင်းပြင်းထန်ထန်မြန်မြန်ဆန်ဆန်လောင်ကျွမ်းစေခဲ့တဲ့ဒီမီးလောင်ကျွမ်းမှုအတွင်းမှာတော့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ပြုတ်သိမ့်နေထိုင်ရာယာယီအင်ဂျီတဲလီပေါင်းတထောင်ကျော်ပျက်စီးခဲ့ပြီးတော့မိသားစုပေါင်းထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒေသခံမိသက်ဌာနနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်မီးလောင်ကျွမ်းမှုဖြစ်စဉ်နဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ပြီးတော့ကူညီပေးခဲ့တဲ့ရိုဟင်ဂျာလူငယ်စေတနာဝန်ထမ်းကိုအောင်မြင်က VOA မြန်မာပိုင်းကိုမီးလောင်မြင်းကိုသူကိုယ်တိုင်တွားရောက်ပြီးတော့အခုလိုတိုက်ရိုက်ရှင်းပြပါတယ
်ဘဘဂျီဆုံဒုက္ခတဲ့စခန်းဘောဘဇာရဲ့စခန်းအမင်းငါဟိုမိုဒုဆရာမှာဒီကနေ့ညစတော်ရန်တန်လိုက်ကနေစပြီးတော့မီးလောင်ကျုံးမှုဟိုဖြစ်သေးပါလေအဒီညာကလေသာပြီးတော့ဟိုပစ်တော့နေတယ်လို့ဟိုဒုက္ခတွေတွေကပြောပါတယ်ဒီတော့ဒီဖဲရဲ့ဒီဖဲရဲ့ပြီးတော့ဟိုဟာတော့အကုန်လုံးဘုံလုံးဟိုမီးလောင်ပါတော့ခဲ့ပါတယ်ဟိုဒီတဲမှာဟိုဆန်ထားရဲ့အဲပြီးတော့အင်ဂျီရောအင်ဂျီရောရဲ့ဟိုဝင်ဆောင်မှုပေးတဲ့အစောဝင်ရဲ့စာတင်ဆောင်ရဲ့အဲစာတပိနော်ဟိုစစ်စုပေါင်းဟိုတထောင်ကျော်လုံးပေါ်ပါတော့ကျဲတယ်လို့ဟောချမ်းမြန်ပြီးတော့လောလောဆယ်တော့ပြောလဲရတယ
်မိကထိန်းချုပ်လို့မရအောင်မြန်ဆန်ပြင်းထန်လွန်းတာကြောင့်ကလေးငယ်တွေအမျိုးသမီးတွေကိုဝင်ဆောင်မိခင်တွေနာမကျန်းသူတွေနဲ့တက်ကြီးရွယ်ဦးတွေအပါအဝင်ဒုက္ခသည်စခန်းတွင်ကထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာအသက်လူပြီးတော့ရရပစ္စည်းတွေဆွဲပြီးဘေးလွရာအနီးအနားကွင်းပြင်တွေဘက်ကိုထွက်ပြေးခဲ့ကြရတာပါမိဘေးဒဏ်သင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်တွေ့ဖြစ်စဉ်တွေကိုရိုဟင်ဂျာစေတနာဝန်ထမ်းကိုအောင်မြင်ကအခုလိုမေးမြန်းပြီးပြောပြပါတယ်
哦你啊抓到我的我的妈呀俺说的都有了其他都有了我们就咋的我在那不管不管来的啊不管的都有了都有了哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦
哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦哦我家的阿婆龙发多了然后没碰见大家的不会参加了去年你都参加好不好我还要记得我要晒药你不想动这些药看我好你两天嘛发多了就多了
လက်တလောမိမိတန်တင်ခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေခိတခိုးလုံးနေထိုင်နိုင်ရေးမိဘသည့်ဒုက္ခသည်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပေးထားတဲ့အခြေအနေကိုလည်းကိုအောင်မြန်ကအခုလိုရှင်းပြပါဗျာ
โอ้ผมเป็นมาโอ้มีแต่หาด้วยก็ต่อโหมีหลานพาตัวได้ใช่มั้ยไอ้ที่เทดิเรามาพาผู้ก่อนเนาะโอ้อสงที่ก็ไปที่มีแต่ไทยเลยโอ้เทดิเราคงลงเชิงแค่ได้ไอ้คนนี้ก็เนาะโหวุฒิชังเราดาปลูกที่ขาแล้วดิปลูกเนี่ยเรามีหลานที่มาพาตัวซะแล้ว
ဇန်နဝါရီလ9ရက်နေ့မီးလောင်ကျွမ်းမှုဖြစ်စဉ်အတွင်းမှာဗလီစာတင်ကြောင်းကျန်းမာရေးစောင့်ရှောက်မှုစင်တာနေအိမ်ခန်းတွေပျက်စီးဆုံးရှုံးပြီးတော့မီးပေးဒဏ်တင်တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 8,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့နေစရာထိုင်စရာတွေတော်တော်များများပျက်စီးသွားတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNOCHA ကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်စာတင်ကြောင်းပေါင်း 20 လောက်မီးတဲ့ပါသွားတဲ့အတွက်အနည်းဆုံးရိုဟင်ဂျာကျောင်းသား 1,500 ပညာဆက်ပြီးတော့သင်ကြားနိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးတော့ရိုဟင်ဂျာကလေးငယ် 3,500 ကျော်ဟာလည်းနေစရာအတိဒုက္ခနဲ့ရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂကလေးများပညာရေးရန်မုံငွေအဖွဲ့ UNICEF ကပြောပါရယ်ရိုဟင်ဂျာလူငယ်စေတနာဝန်ထမ်းကိုအောင်မြင်က VOA မြန်မာပိုင်းကိုမီးလောင်မြင်းကိုသူကိုယ်တိုင်တွားရောက်ပြီးတော့အခုလိုတိုက်ရိုက်ရှင်းပြပါရယ
်
哦所以啊我
都搞到了。对啊我想想看你的那个那个给他的那个那个给他的吧。那个那个给他的那个那个给他的吧。我妈的三多米啊。
မီလောင်ကြမှုမှာလူအသေးပြောက်တော့လောလောဆယ်စည်ရင်ကောက်ယူထားတာမရှိဘူးလို့ Cost Bazaar Bangladesh ဒုက္ခသည်များစောင့်ရှောက်ရေးနဲ့ပြန်ပို့ရေးကော်မရှင်ကပြောပါရယ်နေအိမ်တွေကိုစောင့်လုပ်နေတဲ့အချိန်မှာတော့သူတို့အတွက်ယာယီခိုးလို့ရစခန်းတွေစီစဉ်ပေးထားတယ်လို့စာသင်ကျောင်းတွေပြန်ပြီးတော့စောင့်နေတဲ့အချိန်မှာပဲယာယီတဲလေးတွေနဲ့ကလေးငယ်တွေစာသင်ကျားနိုင်အောင်စီစဉ်ထားပေးပါရယ်ကလေးငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင် Bangladesh တာဝန်ရှိတဲ့သူတွေဒုက္ခသည်စခန်းတာဝန်ခံတွေကပူးပေါင်းဆောင်ရွက်ညှိနှိုင်းပေးနေပါတယ်လို့ UNICEF ကသတင်းထုတ်ပြန်ထားပါရယ်လက်တတော်မှာတော့ရိုဟင်ညာထောင်နဲ့ချီအိုမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အခုချိန်ထိလည်းအရေးပေါ်အကူအညီတွေလိုအပ်နေတဲ့ဒုက္ခသည်စခန်းအမှတ်9မိလောင်ကျွမ်းခဲ့ရတဲ့အကြောင်းရင်းကိုတော့ Bangladesh လုံခြုံရေးအာဏာပိုင်တွေဘက်ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုံမဆူစည်းတင်ပြခဲ့တာကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာဒီမိုကရေစီရေးရာအလှည့်ပါမြန်မာပြည်သူတွေကိုယ်တိုင်ပါဝင်ပြီးတသားတည်းရှိနေတဲ့အတွက်ကြောင့်မို့လို့စစ်ကောင်စီကိုဆန့်ကျင်တဲ့ຫນွေဥတော်လန်ရေးဟာပုံမခိုင်မှာအားကောင်းလာခဲ့တယ်လို့မန်းနေຫນွေဥတော်လန်ရေးကိုဦးဆောင်သူဒေါက်တာဒေဇာဆန်းက VOE ကိုပြောပါတယ်အာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့တပ်တန်း၃နှစ်ထဲဝင်ရောက်လာခြင်းတတိုင်းပြည်လုံးစစ်တပ်ကမျှော်မှန်းထားတယ်လို့အုတ်ချုပ်လို့မရတာဘာကြောင့်ပါလဲဒေါက်တာဒေဇာဆန်းကိုမက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်နားဆင်ကြကြပါ
ဒီ2021ခုနှစ်စစ်အာဏာသိမ်းချိန်မှာဘသူမှပေါ်ပေါ်တင်တင်ကိုစန့်ကျင်မရေတဲ့အချိန်ပေါ့နော်စန့်ကျင်စန္ဒပြမှုတွေကိုမလုပ်တဲ့အချိန်မှာမန္တလေးမြို့မှာပထမဦးဆုံးဒီစစ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြတဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူတဦးနေနဲ့အဲ့လိုမျိုးဖြစ်လာဖို့ဘလို့တွန်းအားတွေနဲ့ဘာကြောင့်အဲ့လိုလမ်းမပေါ်ဘူးဒီလိုရဲဝင်းဝင်းထွက်ပြီးတော့စန့်ကျင်ဆန္ဒပြခဲ့တာလေရှင
်လူတဘာဝကလူဆိုတာလွတ်လပ်မှုကိုလိုလားတယ်ဗျာနှိမ့်ချိုက်တယ်ပေါ့နော်ဒီဖိနှိပ်တာတွေနော်ဒီချုပ်ချစ်တာတွေကိုမကြိုက်ဘူးဒါလူတဘာဝဒါကြောင့်လည်းကျွန်တော်တို့ဒါဒီမိုကရေစီစနစ်ကိုကဘာသူကဘာသားတွေလူသားတွေကကြိုက်ချစ်မြတ်လို့ရတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်အားဆိုရင်လို့လည်းရေးရပြီးခရေဒါဒီမိုကရေစီအရေးနော်ဖက်ဒရယ်အရေးအတွက်နှစ်ပေါင်းမြောက်တော့တိုက်ပွဲဝင်ခဲ့တယ်2017နဲ့2020ကြားမှာဒါဒီမိုကရေစီအစစ်အမှန်ဖက်ဒရယ်အစစ်အမှန်လုံးဝမဟုတ်ဘူးเนาะသို့တော့ကျွန်တော်တို့ဒါခုနကတဝက်တပြက်ပေါ့ဗျာဒါဆိုတာလေးနဲ့เนาะဒီအရွေးတစ်ခုကိုเนาะတိုင်းပြည်အရွေးတစ်ခုကိုသွားနေတဲ့အခြေအနေလေးအဲ့ဒီဟာလေးကိုဒီစစ်အာဏာယူတွေကလုံးဝဒါဒါစီပိတ်ပင်ပြီးလက်နက်အားကိုပြီးအနိုင်ကျင့်အာဏာသိမ်းသွားတာပဲအဲ့တော့ဘယ်ပြည်သူပြည်သားမှဒါကိုလုံးဝမကြိုက်ဘူးခင်ဗျာအဲ့တော့အဲ့ဒီအချိန်ကျွန်တော်မှတ်မိပါတယ်2021เนาะဖေဖော်ဝါရီ1နှစ်3ရက်တည်းเนาะကျွန်တော်ရက်ွက်ထဲရပြည်သူကိုရွာအဲ့ပြည်သူကဒါကလုံးဝမကြိုက်ဘူးဆိုပြီးတော့တောက်တစ်ခေါက်ခေါက်အန်ဂျင်းကြီးလုံးမကြတာကြီးပဲတိုးတော့ငါတို့ဘလို့တွန်းမြန်ကြရင်ကောင်းမလဲဘာလို့ကြရင်ကောင်းမလဲဆိုတာကတော့သူ့အမြင်ကို့အမြင်တော့ဝိုင်းဆွေးနွေးနေကြတဲ့အချိန်ပေါ့အဲ့တော့ကျွန်တော်ကယုံမိသားဒီတော်လိုင်းရဲ့အကြောင်းပြည်သူတော်လိုင်းရင်းဆိုတာအဲ့ဒါလူတစုတော်လိုင်းရင်းကိုပြည်သူအားလုံးကအာဏာသိမ်းဖို့လက်မခံတာဗျာပြည်သူအားလုံးနော်နောက်ဆုံးအဲ့စစ်တဲ့အောက်ခြေကတမှုတသားတွေတောင်အများကြီးပါတာအခုအကြောင်းကိုသူတို့ပြည်သူရင်ဝင်ပူပြောင်းခွေလုံးနေကြတာဒါကြောင့်နော်အဲ့တော့ဟိုပြောချင်တာကဟိုမဇူကစခဲ့တယ်ဆိုတာမျိုးကျွန်တော်ကတော့ဟိုမစိုးလို့ဘူးအဲ့လိုလေကျွန်တော်ကလက်မခံဘူးပြည်သူအားလုံးတိုင်းနဲ့နော်ပြည်သူအားလုံးကဒီအာနာရှင်စနစ်ကိုမကြိုက်တာပဲအာနာသိမှုကိုလက်မခံတာပဲအဲ့တော့ဟိုကိုဒေတာတက်စပြီးတပိမောင်းတခြားသူစပြီးတပိမောင်းလေးမှာနော်အဲ့တော့မောင်ဖြူမောင်နီရေအစတဲ့သူကျွန်တော်ကတော့မှတ်မှတ်ယူဘူးဒါဒီပြည်သူဒေါ်လာကြီးဖြစ်တယ်ပြည်သူအားလုံးကဒီအာနာရှင်စနစ်နဲ့အာနာသိမှုကိုလက်မခံဘူးဒါကြောင့်အခုအချိန်3နှစ်ကြာတဲ့ဒီနီလန်နီနာအစုံနဲ့ကျွန်တော်တို့ဒါစန့်ကျင်တွန်းလှန်နေကြတာဖြစ်တယ်လို့ပဲကျွန်တော်ကတော့ရှုမြင်ပါတယ်ခင်ဗျအဲ့
တော့ဒီငွေဦးတော်လန်ရေးကိုကိုယ်တိုင်ဖြတ်တန်းခဲ့တယ်အတွေ့အကြုံတွေထဲမှာဆိုရင်အဓိကစိန်ခေါ်မှုတွေရောဘာတွေလဲရှင်အ
ဲ့တော့ဒီတော်လန်ရေး၃နှစ်ကာလအတွင်းမှာကျွန်တော်အဓိကဘာလုပ်ပြတယ်လို့ပြောရင်ခုနကပြောလို့ခရီးသွားပြတယ်ဆိုတော့ပြောရမှာတော့ဖြစ်နေပြီပေါ့နော်ကျွန်တော်ခရီးတွေအများကြီးရောက်ပါတယ်နော်အညာမြေပြန့်တခွင်ကတော့နော်ဒီပြည်ပြန့်ဆင်အောင်နော်တက်ဆင်အောင်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်အဲအဲ့လိုပဲကျွန်တော်တို့တိုင်းရင်းသားတော်လန်ရေးဒေသတွေလည်းကျွန်တော်ရောက်ပြပါနော်မြန်မာနိုင်ငံအလဲပိုင်းအထက်ပိုင်းနော်အရှေ့မြောက်ပိုင်းအရှေ့ပိုင်းပေါ့နော်ကျွန်တော်ရောက်တော့အဓိကဟိုတွေ့ကြုံရတဲ့ဟာတွေကတော့ဒါအားလုံးလည်းတည်ပြီးသားပါအနာယူဖက်စစ်တဲ့ရဲ့ရက်ဆက်မှုအကြမ်းဖက်မှုတွေပါပဲခင်ဗျအညာမှာဆိုရင်ပိုတိတာထင်ရှားတာပေါ့နော်ဒါကိုတိတဲ့အညာမှုကိုမရောက်တဲ့တခြားနေရာတွေတူတူပဲနေမှာပေါ့နော်ဂျွာတွေပြာနော်ကျွန်တော်တို့မီးရှို့ခံရတဲ့ဂျွာပေါ့ အင်ဂျီပေါ့မရေမတွက်နိုင်ပါဘူးเนาะမရေမတွက်နိုင်ဘူးနောက်ဒီဖက်စစ်အာဏာယူတယ်သူတို့လုပ်တတ်တာအိတ်အိတ်တခုပဲဗျာရက်ဆက်မဲ့အကျန်းဖတ်ပြမယ်အဲ့လိုရက်ဆက်ပြအကျန်းဖတ်ပြလူတွေကိုတတ်ပြရွာတွေကိုမိရှုပ်ပြရင်ပြည်သူတွေကြောက်ပြီးတော့ငြိမ်သွားမယ်ထင်းနေပုံရတယ်ဒါပေမဲ့တကယ်တမ်းလက်တွေဖြစ်နေတာအဲ့ဒါနဲ့ဆန့်ကျင်ပဲပြည်သူတွေကအခုကဖိလေကြွနေသူတို့ပေါ့ရက်ဆက်လေးအကျန်းဖတ်လေးမခံချင်းစိတ်နဲ့ဒုက္ခမြင့်စိတ်နာကြီးစိတ်နဲ့ပို့ပြီးတော့တော်လန်နေဖြစ်နေเนาะဒါတွေကိုအခုချိန်ဒီဖက်စစ်အာဏာယူတွေနော်နားလေသဘောပေါက်ဖို့မရပါဘူးဘယ်နားလေမှသူတို့မှနားလေနိုင်တဲ့လူလူစဉ်းစားတက်တက်တွေးခေါ်လည်းရှိဖို့မရပါဘူးအဲ့တော့နံပါတ်1အဓိကတွေ့ရမြင်ရတာတော့ဒီစစ်အာဏာယူတွေရဲ့ရက်ဆက်မှုအကျန်းဖတ်မှုတွေကိုတော့ကျွန်တော်တို့ဒါနေ့စဉ်နဲ့အမျှနော်တွေ့နေရတယ်နော်ရဲဆက်ဆက်ပြားတက်တယ်နောက်နေ့စဉ်နော်ကာယကံမြောက်အကျန်းဖတ်မှုဆိုရင်တော့ဘာလုပ်ထားလို့လဲဖြက်လေးဖြက်ဆိုတာတွေကအများတန်းဆိုကျွန်တော်တို့အညာမှာအပြည့်ပြည့်နော်စံစီစားစေဝါဒေါန်စာစီနော်ကျွန်တော်အကုန်ဖြက်တော့ခံထားရတယ်နော်ဒါဆိုတော့နီလမ်းမျိုးစုံနဲ့သူတို့ဖြတ်တော့တယ်သူတို့ထိကျုံထားတဲ့နေရာတွေမှာပဲဒါတွေကိုပေါ့နော်ကြားတယ်တော်လန်ကြီးဒီသားတွေကိုလုံးဝနော်ဒီပိတ်ဆို့ထားတယ်ဆိုတော့ဒီဖြတ်လေးဖြတ်စနစ်တွေပေါ့ဗျာဒါတွေလည်းနီလမ်းမျိုးစုံနဲ့လုပ်နေသို့တော်လေအဲ့လောက်ထိရက်ဆက်အကျန်းဖက်နော်ဖိနေနေတဲ့ဂျားတွေကအင်မတန်အံ့ဩစရာကောင်းတာပြည်သူလူထုရဲ့တော်လန်စိတ်ထက်သန်ပြင်းပြမှုဗျာပြည်သူကဒီတော်လန်ကြီးနဲ့တသားတွေကိုရှိနေကြတာဗျာနော်ဒီတော်လန်ကြီးပေါ့လို့တစ်ချက်မှမညှို့ညင်ဘူးမညှို့ညင်တဲ့အပြင်အပြည့်အဝပြည်သူအားလုံးတော်လန်ကြီးသမားဆိုတဲ့စိတ်ရှင်နေဖြစ်နေတယ်ကျွန်တော်တို့ကဒါကြောင့်ဒီဒေါ်လာကြီးဒီတိခကြီးပေါက်ခဲ့တယ်လို့ဆိုတဲ့ထင်တယ်ဒီဒေါ်လာကြီးနိုင်မယ်ဆိုတဲ့ဒါကြောင့်ယုံတယ်ဤသူကိုယုံတာဗျမျက်မြင်ကိုတွေ့ပဲနော်သုံးနှစ်ရှိပြီနော်တချို့ပြည်သူတွေတရွာလုံးအိမ်တအိမ်မှမကြံတော့တချို့ရွာတွေဆိုနှစ်ခါသုံးခါပြန်မိရှုခံရတယ်နော်တစ်ခါလာရှုတယ်အိမ်တစ်ဝက်လောက်ပါလာတစ်ခါရှုတယ်နောက်ထပ်တစ်ဝက်ပါလာနောက်ဆုံးတစ်ခါရှုတယ်တအိမ်မှမကြံတော့ဆိုတာမျိုးအဲ့လိုပြည်သူတွေတွားကြည့်နော်တစ်ချက်မငြင်းညူဘူးငါတို့ဒါဒီစစ်အာဏာရှင်စနစ်ကြောင့်ဖြစ်တယ်ဒါအကြမ်းဖက်နော်အာဏာသိမ်းစစ်တပ်ကြောင့်ဖြစ်တယ်ဒါကြောင့်ငါတို့အေးအေးချမ်းချမ်းနေချင်းဒီအာဏာရှင်စနစ်ကိုအပြည့်တိုင်တွန်းလှန်ရမယ်ဆိုတော့စိတ်တက်ကပူပြီးတော့ခိုင်မာသွားတာပူပြီးတော့ပြင်းပြသွားတာဖြစ်တယ်အဲ့တော့ပြည်သားတော့ပြည်သူလူထုရဲ့တော်လန်စိတ်တော်လန်ရင်းနဲ့တသားတည်းရှိမှုတော်လန်စိတ်ပြင်းပြမှုတွေကိုလည်းကျွန်တော်နေရာတိုင်းမှာဒေသတိုင်းမှာလူမျိုးတိုင်းမှာတွေ့နေရတာလေဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဟိုမြေပြင်မှာတော်လန်ရင်းဒေသတွေမှာတော်လန်ရင်းအားကောင်းလာတာနဲ့အမျှချင်းချင်းပြည်သူနဲ့ပြည်သူကြားပဲဖြစ်စေတော်လန်ရင်းနဲ့တော်လန်ရင်းအင်အားစုတွေနဲ့ပြည်သူတွေကြားထဲမှာပဲဖြစ်စေပုတ်တိုက်မှုတွေဒါလေးတွေလည်းအနေနဲ့များတော့ဒါရှိကြစမြဲပေါ့ဗျာသူတို့ပြတိတာအခုချိန်မှာဆိုရင်စစ်အုပ်စုကမြေပြင်မှာသူ့ရဲ့အုပ်ချုပ်နိုင်စွမ်းเนาะစည်ရေးဖော်ဆောင်နိုင်စွမ်းကတိတိတသားကြီးကိုကြာကျွန်တော်တို့เนาะတလားနဲ့တလားမတူเนาะလွန်ခဲ့တဲ့6လနဲ့အခုနဲ့မတူတော့အခုဆိုရင်ဒါကျွန်တော်တို့ဒါရန်သူရဲ့မြေပြင်အနေထားတော်တော်ကြီးကိုရုပ်ရော်ကြဆင်းလာတယ်ဆိုကျွန်တော်တို့တွေ့ရတယ်သူ့ရဲ့တခုတီးတော့အသာကျဖြစ်တဲ့လေးချောင်းကနေတော့တောက်လျှောက်ပေါ့เนาะဒါရွာတွေတွေကိုအများအားဖုံးနေကျဲတယ်เนาะဒါတွေလုံနေတာပေါ့ဗျာเนาะအဲ့တော့ပြောချင်တာရန်သူရဲ့အခြေအနေကလည်းဖြည်းဖြည်းတာပို့ပြီးတော့တိတာထင်ရှားစွာဆုတ်ရုပ်လာတဲ့အခြေအနေတက်ပြတ်နေတဲ့အခြေအနေဆိုတော့ဖြစ်လာတယ်။ဒေါ်လန်ကြီးကလည်းရှေ့ကိုတော့ဒါเนาะအချိန်ဟုန်ကောင်းတစ်ခုနဲ့ကျွေးနေတာကိုကျွန်တော်တို့ဒါသိတာထင်ရှားဆိုတာကျွန်တော်တွေ့တွေ့နေရပြီဖြစ်တယ်။အချိန်နှမှာပဲနိုင်ငံတကာကိုအဓိကဒီကနေ့သတင်းစကားပါကျင်တာတော့ကျွန်တော်တို့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကတော့အပြင်းထန်เนาะကျွန်တော်တို့ဒါလိုအပ်နေတာဖြစ်ပါတယ်။အခုကျွန်တော်ဒီလိုဒေတာပေါ့အညာဒေတာတွေမှာဆိုရင်တော့ဗျဘယ်နိုင်ငံတကာအကူအညီเนาะဘယ်ပါလူသားချင်းစာနာမှုအကူအညီမှမရှိဘူးလို့ပဲပြောရမှာပဲဗျ။ကျွန်တော်တို့အခုဒီဒါပြည်သူကနေပြည်သူတို့နော်ဒါထောက်ပံ့ကူညီနေကြတာဖြစ်တယ်ကျွန်တော်တို့ရဲ့ဂျာကလာအန်ယူဂျီအစိုးရကနေပြီးတော့နော်အဲ့နောက်တခုထောက်ပံ့ကူညီတာတွေရှိတယ်ဒါတော့ဘယ်နိုင်ငံကအကူအညီမှဘယ်ကျွန်တော်တို့ရောက်နေတာကျွန်တော်တို့လုံးဝမတွေ့ရဘူးလို့ပဲပြောချင်ပါတယ
်ဒေါက်တာတေဆာဆန်းကိုတိုင်းကလည်းအညာသားဖြစ်ပြီးတော့ဟိုဗမာတိုင်းသားပေါ့နော်အဲ့တော့ဒီအခုနှွေဦးတော်လန်ကြီးမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
်အာအင်မတန်အရေးကြီးတဲ့အခန်းကဏ္ဍလို့ပြောရမှာပေါ့ခင်ဗျာတော့ဒီတော်လန်ကြီးဒီ၃နှစ်ဆိုတဲ့အချိန်တိုအတွင်းမှာเนาะဒီတိခကြီးပေါက်လာတာလေကျွန်တော်တို့ခုနကပြောတဲ့စူးစီးညင်ညွတ်မှုပဲဗျာเนาะလူမျိုးပေါင်းစုံတော်လန်ကြီးအင်အားစုအားလုံးစူးစီးညင်ညွတ်မှုကြောင့်ဒီတိခကြီးပေါက်လာတာဖြစ်တယ်ဒီတော်လန်ကြီးကလူမျိုးတစ်ခုရဲ့တော်လန်ကြီးမဟုတ်ဘူးဒေသတစ်ခုရဲ့တော်လန်ကြီးမဟုတ်ဘူးလူမျိုးပေါင်းစုံတော်လန်ကြီးဖြစ်တယ်ဒေသပေါင်းစုံတော်လန်ကြီးဖြစ်တယ်လူထုလူဒန်းစားအစွာပေါင်းစုံတော်လန်ကြီးဖြစ်တယ်အဲ့ကျွန်တော်တို့အခုအညာမှာဆုံးလဲကြည့်တယ်เนาะကျွန်တော်တို့ဒါဗမာအတိတ်ကအဖြစ်လူကြီးရဗမာတိုင်းရင်းသားတွေများတယ်ဆိုရင်လည်းကျွန်တော်တို့ဒါတော်လန်ကြီးမှာအခုအတူရှင်တွေလုပ်ကြတဲ့ခါမှာအလုံးလည်းသိကြပါတယ်ကျွန်တော်တို့မဟာမိတ်EAO เนาะဖွဲ့စည်းတယ်အများကြီးပါကြတာပဲအခုလက်တွေ့လုပ်ခဲ့ကြတယ်နောက်ဆုံးဗျစစ်ရေးမှာဆိုရင်အခြေခံစစ်တင်တန်းတွေယူလာအစတိုင်းရင်းသား EAO ဒေတာတွေသွားပြီးတော့ EAO အဖွဲ့စည်းကြီးတွေရဲ့အကူအညီနဲ့ကျွန်တော်တို့ဒါစစ်ရေးတင်တန်းတွေတက်ခဲ့ကြတာကိုကျွန်တော်တို့ဒါမျက်မြင်ကိုယ်တွေ့နေရတာဖြစ်တဲ့အခုတော်လန်ကြီးမှာလည်းအတူလက်တွဲပြီးတော့ဒါရှင်တွဲပြီးတော့လုပ်နေကြတာဖြစ်တယ်เนาะကျွန်တော်တို့တိုင်းရင်းသားเนาะဒီအညာမှာဆိုအခုဒါတချင်း KIO လို့ချင်း CNF လို့အဖွဲ့စည်းကြီးတွေတော့ចောင်းသားတက်မတော့ငိုကြရဲ့အခြေခံ ABSDF ကောင်းတာတက်မလို့သူအဖွဲ့စည်းကြီးတွေပေါ့တခြားတော်လန်ကြီးအဖွဲ့တွေအများကြီးပါပဲเนาะအဲ့တော့အဲ့လိုမျိုးပြောချင်တာမတူညီတဲ့တော်လန်ကြီးအင်အားစုတွေမတူညီတဲ့လူမျိုးတွေအခုပေါင်းစည်းပြီးတော့ဒီပြည်သူ့မျိုးတော်လန်ကြီးကိုပေါ်ဆောင်နေကြတာဖြစ်တယ်အဲ့တော့စစ်ရေးကဏ္ဍမှာဆိုရင်ကျွန်တော်တို့မူလရှိရေးသွဲ တိုင်းရင်းသားဒေါ်လာကြီးအဖွဲ့အစည်းကြီးတွေပေါ့ ERO EAO အများကြီးအခက်ခဲတာအင်မတန်မှကြီးမားစွာအင်မတန်မှလေးနက်တဲ့အခက်ခဲတာမှရှိနေတယ်ဆိုတာကိုကျွန်တော်တို့ဟိုတွေ့မြင်ရပါတယ်ဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဒီအိမ်ကြီးချင်းနိုင်ငံတွေကသူတို့ရဲ့စိုးရိမ်ချက်တွေသူတို့ရဲ့သဘောထားယက်တီချက်တွေကိုဟိုဖော်ထုတ်ပြောဆိုတာတွေရှိတယ်။နောက်စစ်ကောင်စီနဲ့ဆက်ဆံတာတွေလည်းရှိတဲ့အထဲမှာပေါ့နော်။ဒီတရုတ်ကမှဘာကြောင့်ဒေါက်တာတီဆာဆန်းလူကမြန်မာပြည်သူတွေရဲ့သဘောထားဆိုပြီးတော့ပေါ့လေ။အိတ်ခွင့်ပေးစာပေးဖို့ရတာလဲရှင်။
အဲ့တော့ကျွန်တော်ဒီတရုတ်ပြည်သူသမ္မတနိုင်ငံနဲ့ပတ်သက်ရင်ကျွန်တော်တို့ဒါအမြဲတမ်းဒီတင်ပြပြောဆိုပြတာရှိပါတယ်။တရုတ်နိုင်ငံဒီကျွန်တော်တို့မြန်မာအတွက်အင်မတန်မှအရေးပါတဲ့အင်းဒီနိုင်ငံကြီးတနိုင်ငံဖြစ်တယ်မိုင်းပေါင်းเนาะထောင်ထဲချီပြီးထိဆက်နေတယ်ဆိုတမိုင်းချောင်းရလည်းအင်မတန်မှနီးစပ်တဲ့ဆက်ဆံရေးအစဉ်လာကောင်းနေတယ်ရှိခဲ့ပါတယ်အဲ့တော့အခုပြောရရင်ဒါတရုတ်နိုင်ငံအနေနဲ့လည်းเนาะဟိုဒီမြန်မာအရင်းနဲ့ပတ်သက်ပြီးတော့အများကြီးစိတ်ဝင်စားတယ်မြန်မာနိုင်ငံအခုလို့ဟဲ့လားเนาะမတိမငြိမ်မှုတွေဖြစ်နေတာအာဏာသိမ်းမှုဖြစ်နေတာဟာတရုတ်နိုင်ငံအတွက်လည်းเนาะဘာကောင်းကျိုးမှမရှိပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ပြောချင်တာခုနပြောသည်ဒီမင်းအောင်လှိုင်ဦးဆောင်တဲ့စစ်အာဏာသိမ်းအုပ်စုသည်မြန်မာပြည်သူတွေအတွက်ရန်သူဖြစ်ရုံသာမကတရုတ်နိုင်ငံအတွက်လည်းရန်သူဖြစ်တယ်ဆိုတော့အဓိကသတင်းစကားပါကျင်တာပေါ့။ဘာကြောင့်လဲအခုတရုတ်နိုင်ငံပြောနေတဲ့နော်ဒီကြားပြန်လို့ online တောင်းကစားလိမ်လည်မှုတွေဟဲ့လားနေဆက်တလျှောက်မူရီစေဝါမှုတွေနော်လူကုန်ကူးမှုတွေဒါတွေအားလုံးရဲ့တကယ်ပင်မလက်သက်တရက်ခံစစ်မြစ်သည်ဒီမြန်မာ online စစ်တပ်နဲ့သူတို့လက်သက်မွေးထားတဲ့ BGF တွေဟဲ့လားနေကြားဆောင်တပ်တွေပြည်သူစစ်တွေပဲနော်ဒါအားလုံးအသိပါပြောချင်တာဒီရာဇဝတ်မှုအားလုံးရဲ့ပင်မလက်သက်ကြီးရတယ်ဒီစစ်တပ်ပဲဖက်စစ်စစ်တပ်ပဲတော်ကျင်တာဒါကြောင့်မင်းအောင်လှိုင်ဒီတရုတ်မြန်မာနှစ်နိုင်ငံလုံးရဲ့ဘုံရံသူဖြစ်တယ်နော်တရုတ်နိုင်ငံတကယ်ကျွန်တော်တို့ပြောနေတယ်နော်ဒီချစ်ကြည်ရင်းနှီးမှုတွေဆွေမျိုးပေါက်ပေါက်ဆက်ဆံရေးတွေဟာနော်နေဆက်တခြားတည်ငြိမ်ရေးတွေစီးပွားရေးတွေမြင့်တင်ရေးဆိုရင်ဒီစစ်အာဏာရှင်စနစ်မရှိမှရမယ်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းအုပ်စုမရှိမှရမယ်ဆိုတော့တရုတ်နိုင်ငံတာဝန်ရှိတဲ့သူများနားလည်အောင်ကျွန်တော်တို့ကဒါမြန်မာပြည်သူရဲ့အတန်နဲ့သဘောထားကိုပြနေခြင်းဖြစ်တယ်တော်ကျင်တာမြန်မာနိုင်ငံမှာဒီစစ်တပ်အုပ်စိုးနေတဲ့ပြည်စစ်အာဏာရှင်ရှိနေတဲ့ပြည်မြန်မာနိုင်ငံဘယ်တော့မှတည်ငြိမ်မှာမဟုတ်ဘူးအယုံမြန်မာနေဆက်ချောက်လည်းဘယ်တော့မှတည်ငြိမ်အေးချမ်းမှာမဟုတ်ဘူးဒီမူရည်စရိတ်ပါဝင်ဒါဆိုရင်မှုတွေရတယ်တို့ဘယ်တော့မှပပျောက်သွားမှာမဟုတ်ပါဘူးဒါကိုတရုတ်နိုင်ငံတာဝန်ကြီးတွေသူလေးလေးနက်နက်သဘောပေါက်ဖို့လိုပါတယ
်တစ်ဖက်မှာတော့ဒီတရုတ်နဲ့ဆက်ဆံရေးအတွက်ဆိုပြီးတော့ NUG ပါဝင်ဒီတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကသူတို့နီလန်းပေါင်းစုံဖွင့်ထားတယ်လို့လည်းပြောပါတယ်ဆိုတော့စစ်ကောင်စီကိုဆိုလို့ရှိရင်လည်းတရုတ်ကနေပြီးတော့ဒီကြားဖြန့်ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ဖိအားပေးနေတာလည်းရှိပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်သဘောထားကိုဒေါက်တာတီဆာဆန်းလို့ဘယ်လိုမြင်လဲရှင
်ဟိုပြောရရင်ဒီနေ့အချိန်ကြီးတော့ကျွန်တော်တို့မြန်မာပြည်သူတွေအနေနဲ့တော့တရုတ်ရဲ့ရည်တည်ချက်တွေနော်မြန်မာအရေးနဲ့ပတ်သက်ရည်တည်ချက်တွေသဘောထားတွေအပေါ်မှာလုံးဝစိတ်တိုင်းကျချိန်မှုမရှိဘူးဆိုတာကိုပဲပြောချင်ပါတယ်နော်အားကြောင့်လည်းအခုချိန်ကြီးဒီစစ်ကောင်စီစစ်အုပ်စုကိုဖြစ်တွေ့ဆက်ဆံမှုတွေနော်မကြာခဏပြုလုပ်နေတာရှိတယ်တရုတ်အစိုးရအနေနဲ့တော်လည်းကောင်းတရုတ်ကွန်မြူနတီပါတီအနေနဲ့တော်လည်းကောင်းဒါဖြစ်တွေ့ဆက်ဆံမှုတွေတောက်လျှောက်လုပ်နေတာကိုကျွန်တော်တို့တွေ့နေမိနေရမှာဖြစ်ပါနော်အဲ့တော့ကျွန်တော်တို့ပြည်သူအနေနဲ့ဒီတရုတ်အစိုးရရဲ့တရုတ်တာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအင်မတန်မှဟိုစိတ်ပြည့်ရတယ်ပေါ့ဗျာနော်ဟိုဒေါ်ဒေါသလည်းဖြစ်ကြပါနော်အဲ့တော့ဟိုတေချာတာကဒီပွဲမှာကျွန်တော်ခုနတရုတ်တာမတာဝန်ရှိသူပြောချင်တာစစ်ကောင်စီအနေနဲ့ကဘလို့မှပြည်သူတော်တိုင်းကြီးကိုအနိုင်ယူဖို့ဆိုတာရုပ်ပိုင်းစေပိုင်းရမဖြစ်နိုင်တော့ဘူးဒီပွဲကကျွန်တော်တို့ပြည်သူဘက်ကမုတ်ချနိုင်ကိုနိုင်ပဲပွဲဖြစ်တယ်ဆိုတော့လေတရုတ်တာဝန်ရှိတဲ့သူတွေကိုကျွန်တော်အဓိကအလေးနဲ့လည်းသိစေချင်ပါတယ်ခင်ဗျကျွန်တော်တို့ပြည်သူတွေကတော့ကိုယ်ခွန်ကိုအားနဲ့ပဲနော်ဒီတော်တိုင်းကြီးအဆုံးထိသွားမယ်အဲ့ဒီတော့ကျွန်တော်တို့ဒါတရုတ်မြန်မာအင်ဒီဂျင်းနိုင်ငံတွေရဲ့ရှိခဲ့တဲ့ဆက်ဆံရေးအစဉ်လာကောင်းတွေကိုလည်းမပြတ်စေချင်ဘူးပေါ့ဗျာမပြတ်စေချင်ဘူးစစ်ကောင်စီတပ်စုရှိဖို့တရုတ်နိုင်ငံအနေနဲ့နော်ရည်ရွယ်ချက်ရှိရှိပဲဖြစ်စေရည်ရွယ်ချက်မရှိပဲဖြစ်စေနော်ရုပ်စုပြုမှုဆောင်ရွက်မှုတွေရှိနေတယ်ဆိုရင်တော့ဒါမြန်မာပြည်သူတွေရဲ့ဒေါသကတရုတ်နိုင်ငံအပေါ်မှာလည်းဒါနော်ဘယ်လိုမှတည်ကြရောက်သွားမှာဖြစ်တယ်ဆိုတော့လည်းပြောချင်ပါတယ်
မင်းဂျင်နာမင်းမြန်တင်ဆက်သွားတာကိုကြားခဲ့ကြရတာပါရှင
်။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်။ VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးရမယ်အလှည့်ပါ။ပထမဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စတင်ကြပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စီးရီးပြိပက္ခတွေအတွင်းကလေးတငယ်နဲ့အမျိုးသမီးထိခိုက်နေတာမှုကကြီးမားနေပါတယ်တိုက်ပွဲတွေအရှိန်မြင့်လာတာနဲ့အတူစစ်ဘေးရှောင်ရေအတွက်တွေလည်းပိုတိုးလာပြီးတော့စစ်ရှောင်တွေထဲမှာအများစုဖြစ်တဲ့အမျိုးသမီးနဲ့ကလေးတငယ်တက်ကြီးရွယ်တွေအပြင်စားနပ်ရိက္ခာကျန်းမာရေးစောင့်ရှောက်မှုနဲ့လုံခြုံရေးလိုအပ်ချက်တွေကြီးမားနေပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေတော်လိုင်းရေးအရှိန်တိုက်ပွဲအရှိန်တွေမြင်မာလာတာနဲ့အတူစစ်ဘေးရှောင်တွေအတွက်အကူအညီတွေပိုမိုလိုအပ်လာတဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစကိုင်းတိုင်းတမူးမြို့နယ်တွေကကနန်ရွာကိုဇန်နဝါရီလ9ရက်တနင်္ဂနွေနေ့မှာစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်9ဦးအပါအဝင်ဒေသခံ18ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရခဲ့တယ်လို့သတင်းတွေမှာဖော်ပြတာတွေ့ရပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးစတင်ပြီးနောက်ရှမ်းပြည်မြောက်ပိုင်းကချင်းပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာတိုက်ပွဲတွေမှာမရှိမလအရှုံးတွေနဲ့ကြုံတွေ့နေရပြီးဟာဝီဇာအမြလိုလက်နက်ကြီးတွေပါဝင်လက်နက်အပြည့်စုံတပ်ဆင်ထားတဲ့ဗျူဟာကုန်းတွေနဲ့စစ်စခန်းတွေယာနဲ့ချီကြဆုံးတယ်လို့တက်ရင်လိုက်ဗျူဟာလိုက်လက်နက်ချတဲ့မြင်ကွင်းတွေကိုလည်းမီဒီယာတွေမှာမြင်တွေ့နေရပါတယ်ပြောရရင်စစ်ကောင်စီတပ်တွေဟာမြေပြင်ထိုးစစ်တဲ့အဝေးကနေလက်နက်ကြီးနဲ့ပစ်တာလေကြောင်းကနေဘုံကျဲတာတွေကိုပဲအားပြုရတဲ့အနေအထားကိုဆက်ရောက်နေပြီလို့ဆိုရမှာပါ
လနဲ့ကြီးနဲ့ပြဲလေရင်နဲ့ဘုံကျဲတဲ့အခါတွေမှာစစ်ကောင်စီကအရက်ဖတ်စစ်ဖတ်မခွဲကြတော့ပဲပြစ်ခတ်တိုက်ခတ်နေတာတွေခက်စိတ်စိတ်တွေ့လာရပါတယ်အခုကနန်ရွာဘုံကျဲမှုဖြစ်စဉ်မှာလေကြောင်းကဘုံကျဲတဲ့ဆိုတာသတင်းမှသာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီပြန်ကြားရေးကညှင်းဆိုခဲ့ပါတယ်ဒါပေမဲ့လူမှုကွန်ရက်မီဒီယာတွေနဲ့ဒေတာတွေကလာတဲ့သတင်းတွေမှာတော့ကလေးတွေအပါဝင်သေဆုံးနေတဲ့ရုပ်အလောင်းတွေနဲ့ဖျားကြောင်ပျက်စီးမှုဓာတ်ပုံတွေကိုမြင်တွေ့ကြရပါတယ်စစ်ကောင်စီအနေနဲ့သူတို့အုပ်ချုပ်မှုအောက်မှာမရှိတဲ့ဒေသတွေမှာငြိမ်းချမ်းလုံခြုံမှုမရှိအောင်တမင်လှုပ်ဆောင်နေတယ်လို့တော်လိုင်းအင်အားစုတွေကယူဆပါတယ်ဒီလိုယူဆမှုတွေကိုခိုင်မာစေတာကတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီ NSPNC အတွင်းရေးမှုဒုတိယဘိုးချုပ်ကြီးမင်းနိုင်ပြောကြားတဲ့ဆိုရဲ TNL အထွေထွေအတွင်းရေးမှုဘုံဘူးချုပ်တာဖုံးကျော်ပြန်လည်ရေးသားခဲ့တဲ့အချက်ဖြစ်ပါတယ်ဒုတိယဘိုးချုပ်ကြီးမင်းနိုင်ကမင်းတို့တိုင်းရင်းသားတွေရဲ့မြို့ရွာဒေသတွေကိုစစ်ရေးနီးနဲ့တိုက်ယူလို့ရခဲ့ရင်တော့မင်းတို့ဒေသတွေဘယ်တော့မှအေးချမ်းသာရမှာမဟုတ်ဘူးငါတို့မှာရှိတဲ့လက်နက်စမ်းတွေသုံးပြီးတော့လေကြောင်းတိုက်ခိုက်ရေးနဲ့အမြင်နဲ့ပုံကျဲနေပါပဲလို့2023ခုနှစ်ဒီဇင်ဘာလ23ရက်တရုတ်နိုင်ငံကူမင်းမှာလှုပ်တဲ့မြောက်ပိုင်းသုံးဖွဲ့နဲ့ဆွေးနွေးပွဲမှာချိန်ချောက်ပြောဆိုခဲ့တယ်လို့ TNL တအောင်းပလောင်တပ်ဖွဲ့အထွေထွေအတွင်းရင်မှုဘုံမှုချုပ်ထားပုံကျော်ကလူမှုကွန်ရက်မှာပြန်လည်ရေးသားထုတ်ဖော်ပြောဆိုခဲ့ပါတယ
်တမူးမြို့နယ်ကနန်ရွာဘုံကျဲခံရမှုမှာဆိုရင်လေစစ်ကောင်စီလေတပ်ဟာဖျားကြောင်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့သတင်းဖော်ပြချက်တွေမှာတွေ့ရပါတယ်။ဘုံကျဲခံရလို့တည်ဆုံးခဲ့သူ18ဦးထဲမှာကလေးငယ်9ဦးပါဝင်နေပါတယ်။ဒါကြောင့်လဲစစ်ပွဲတွေတိုက်ပွဲတွေဖြစ်လာရင်ကလေးငယ်တွေနဲ့အမျိုးသမီးတွေဟာထိခိုက်နစ်နာမှုအများဆုံးလို့စစ်တမ်းတွေလေ့လာချက်တွေကဆိုတာဖြစ်ပါတယ်။ဒီချက်ကိုမိမောင်းထိုးပြနေတာကတော့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့2024မြန်မာနိုင်ငံလူဦးရေဆိုင်ရာထုတ်ပြန်ချက်ဖြစ်ပါတယ် UNHCR ရဲ့ထုတ်ပြန်ချက်မှာမြန်မာလူဦးရေ 1.3 သန်းဟာစစ်ဘေးရှောင်တွေအဖြစ်နဲ့နေရာစွန့်ခွာရွှေ့ပြောင်းနေထိုင်ကြရတယ်အဲ့ဒီအထက်မှာ50ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပြီးတော့49ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်အလားတူပါပဲမြန်မာအမျိုးသမီးသမဂ္ဂ BWU ရဲ့2023ခုနှစ်နိုဝင်ဘာလအတွင်းအမျိုးသမီးများဆိုင်ရာအချက်အလက်ထုတ်ပြန်ချက်မှာ2021ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကနေ2023နိုဝင်ဘာ26ရက်နေ့အထိအမျိုးသမီး664ဦးသေဆုံးခဲ့ကာဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးဟာ2442ဦးနဲ့ပြစ်ဒဏ်ချမှတ်ခံရသူအမျိုးသမီး906ဦးရှိတယ်လို့တွေ့ရပါတယ်
ဒါကြောင့်လဲ Foreign Policy Magazine ကြီးကမြန်မာနိုင်ငံမှာဆက်အနာသိမ်းမှုဟာအမျိုးသမီးတွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေလိမ့်မယ်။နိုင်ငံတကာကထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေမလုပ်ဘူးဆိုရင်ဖော်ဝါဒကြီးဆိုတဲ့စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာပြည်သူတွေရဲ့ဘဝများစွာပိတ်ဆက်ကြရလိမ့်မယ်လို့2021ခုနှစ်မတ်လကတည်းကသတိပေးရေးသားခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတော်ဝန်ကတိုက်ပွဲတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေကြုံတွေ့နေရတဲ့အခြေအနေနဲ့အကူအညီပေးနိုင်မှုအနေအထားတွေကိုအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါခင်လေးကအခုလိုပြောပါတယ်
။မျိုးတော်လန်ရေးအင်အားစုတွေရဲ့မျိုးသိမ်းတိုက်ပွဲသတင်းတွေကြောင့်ကျမတို့အားလုံးစိတ်အားတက်ကြွကြပါတယ်။တော်လန်ရေးချိန်တိုက်ပွဲချိန်မြင့်လာတဲ့အတူစစ်ဘေးရှောင်ရေးအတွက်ဟာလည်းတိတိတသားတိုးလာတာတွေ့နေရပါတယ်။ စစ်ဘေးရှောင်တွေထဲမှာမျိုးသမီးတွေကလေးတငယ်တွေနဲ့တက်ကြီးရွယ်တွေကအများစုပါဝင်နေတဲ့အတွက်သူတို့အတွက်လိုအပ်ချက်တွေကစိတ်ပူစရာစိုးရိမ်စရာကောင်းလာပါတယ်။စားနပ်ရိက္ခာလိုအပ်ချက်ကျမရေးဆောင်ရှောက်မှုနဲ့လုံခြုံရေးဆိုင်ရာလိုအပ်ချက်တွေအတွက်ကျမတို့အမျိုးသမီးအဖွဲ့တွေအနေနဲ့စုပေါင်းပြီးတက်နိုင်မြစူးစမ်းပြီးကူညီနေကြပါတယ်။ပြည်သူတွေကလည်းပြည်သူမှပြည်သူတို့ဆိုသလိုလှူဒန်းကူညီပေးနေကြတာလည်းရှိပါတယ်။ဒါပေမဲ့လိုအပ်ချက်ကကြီးမားတဲ့အတွက်လုံထောက်မှုမရှိပါဘူး။ဒါကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တတိယပါဝင်ကူညီဖို့လိုအပ်နေပါပြီ။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းຫນွေဦးတော်လှန်ရေးအတွက်လက်နက်ခဲယွမ်းတွေမကူညီနိုင်ရင်တောင်လူသားချင်းစာနာမှုအကူအညီတွေထိထိရောက်ကူညီပေးဖို့လိုအပ်နေပြီးကူညီကြပါလို့တိုက်တွန်းချင်ပါတယ်
။ကုလသမဂ္ဂညဉ့်ညမ်းရေးလုပ်ငန်းဌာနအကြီးအကဲရန်ပီယန်လာခရက်ကလည်းစစ်ပွဲတွေတိုးပွားလာနေတာဆင်းရဲမွဲတေမှုငတ်မောခေါင်းပါမှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးပြဿနာတွေပဋိပက္ခတွေဒါမှမဟုတ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျအတဲတွေကိုဖြည့်ရှင်းနိုင်ဖို့တိတ်မလွယ်ကူတဲ့အချိန်မှာတောင်လူသားချင်းစာနာထောက်ထားမှုအတိုင်းအတာနဲ့အရေးကြီးတဲ့အလုပ်တွေလုပ်ကင်နိုင်တဲ့အလားအလာတွေရှိပါတယ်။ဒါ့ပြင်အဲ့ဒီလိုလုပ်ကင်နိုင်ဖို့ရံမုံငွေတွေတော့လိုအပ်ပါတယ်လို့2023ဒီဇင်ဘာလအတွင်းကအာရဗ်စော်ဘွားများပြည်တော်စု UAE မှာပြုလုပ်ခဲ့တဲ့ဥတုရာသီညီလာခံမှာပြောကြားခဲ့ပါတယ်။တစ်တုံညာနှစ်ကွန်စစ်စင်ရေးစတင်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းမှာတိုက်ပွဲအခြေဟုန်တွေပိုမြင့်မားလာတာတွေ့ကြရမှာပါ။တိုက်ပွဲအခြေတွေမြင့်မားလာတာနဲ့အတူစစ်ဘေးရှောင်အရေးအတွက်တွေကလည်းများပြားလာနေပါတယ်။ဒီအတွက်လူသားချင်းစာနာမှုအကူအညီတွေလည်းလိုအပ်ချက်ကြီးထွားလာနေပါတယ်။အထူးသဖြင့်အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအတွက်အကူအညီတွေကပိုလို့လိုအပ်လာနေပါတယ်။လိုအပ်ချက်ကြီးမားလာတဲ့အတွက်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်နိုင်ငံတကာအကူအညီတွေမလွဲမသွေလိုအပ်မှာဖြစ်ပါတယ်။နိုင်ငံတကာအကူအညီတွေဘယ်လိုရနိုင်မလဲ။ဘယ်လိုနည်းလမ်းတွေနဲ့ရယူနိုင်မလဲဆိုတာကတော့ဒေါ်လာရေးခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့အရပ်ဖက်အဖွဲ့အစည်းတွေအတူလက်တွဲပြီးပုံမှုကြိုးပမ်းအားထုတ်ကြဖို့လိုအပ်မှာဖြစ်ပါတယ်ခင်ဗျာ။
ဆောင်မရှင်ကိုပြည်သွေးတိုင်တဲ့သူအလိမ္မာတို့တင်ဆက်ခဲ့တာပါအခုဆက်ပြီးတော့ ISP မြန်မာအစီအစဉ်ကိုအလှည့်ပေးကြပါတယ်ညီနောင်မမိတ်သုံးဖွဲ့နဲ့စစ်ကောင်စီကြားအပြစ်ရက်ပြီးတဲ့နောက်စစ်စင်ရေးတစ်တုံညာနှစ်ခွန်အလွန်မှာဘာတွေဆက်ဖြစ်နိုင်ပါသလဲနောက်ဆက်တွဲပေါ်ပေါက်လာနိုင်တဲ့ဖြစ်တန်ကြီးတချို့ကို ISP မြန်မာကတင်ပြထားပါတယ်နားဆင်ကြပါရှင်
ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံကြပြီးတဲ့နောက်ဇန်နဝါရီ12ရက်ညပိုင်းမှာဟိုက်ကင်သဘောတူညီချက်ထွက်ရှိခဲ့ပါတယ်။ဒီဒီချင်းသဘောတူညီချက်ကိုညီနောင်မဟာမိတ်တွေဘက်ကထုတ်ပြန်ခဲ့တာထူကြပါတယ်။ညီနောင်မဟာမိတ်တွေဘက်ကစစ်ကောင်စီကိုထိုးစစ်ဆင်တာစာမလုပ်ဖို့သဘောတူခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်တာလက်နက်ကြီးပစ်တာတွေမလုပ်ဖို့သဘောတူခဲ့ကြပါတယ်။လက်ဆက်ကတရုတ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုတွေမထိခိုက်စေဖို့လည်းနှစ်ဖက်သဘောတူခဲ့ပါတယ်။2023ခုနှစ်အောက်တိုဘာ29မှာစတင်ခဲ့တဲ့စစ်စင်ရေးတစ်တုံညာနှစ်ကုန်ပြီးဆုံးခဲ့ပြီလားဆိုတာစောကြောစရာဖြစ်ပါတယ်။ဟိုက်ကင်သဘောတူညီချက်မှာတော့စစ်စင်ရေးတစ်တုံညာနှစ်ကုန်စကားရက်ကိုထည့်သွင်းခဲ့တာမရှိပါဘူး။ဒါ့အပြင်အပြစ်ရဲ့သဘောတူညီချက်ဟာရှမ်းမြောက်တစ်ခုတည်းကိုအထူးပြုထားတာတွေ့ရပါတယ်။ဟိုက်ကင်ကြေညာချက်မထွက်ခင်မှာပဲဝါဒေသမှာခေါ်လုံနေကြတဲ့ကိုကန့်စစ်ဆောင်တွေအိမ်ပြန်ကြဖို့စာတစ်စောင်ထွက်ခဲ့ပါသေးတယ်။တရုတ်ဘာသာနဲ့ရေးထားတဲ့စာထဲမှာစစ်ပွဲတွေပြီးပြီဖြစ်လို့စစ်ဘေးဒုက္ခသည်တွေအိမ်ပြန်ကြဖို့တိုက်တွန်းထားတာပါ။ဇန်နဝါရီ15ရက်ကစပြီးဒုက္ခသည်တွေကိုထောက်ပံ့ကူညီပေးနေတာတွေရပ်သွားမယ်လို့လည်းဖော်ပြခဲ့ပါသေးတယ်။စစ်စင်ရဲ့တစ်တုံညာနှစ်ကောင်ကတဆင့်တာရှည်စစ်ပွဲဆက်ဖြစ်နိုင်ခြေရှိတာကို2023ခုနှစ်ဒီဇင်ဘာမှာထွက်ခဲ့တဲ့ISP on by အမှတ်19မှာဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ကျင်းနဲ့လောက်တဲ့နယ်မြေတိမ့်နိုင်မှုနဲ့စီးပွားရေးအရအရေးပါတဲ့ဒေတာနဲ့လမ်းကြောင်းတွေထိန်းနိုင်ရင်ပဲဖြစ်ဖြစ်တရုတ်နိုင်ငံရဲ့ဖိအားပါဝင်အကြောင်းမျိုးမျိုးကြောင့်ပဲဖြစ်ဖြစ်ကိုရှင်တက်ကြမယ်ဆိုရင်စစ်စင်ရေးတစ်တုံညာနှစ်ခွန်အရှိန်ကျသွားတာဒါမှမဟုတ်ရက်သွားနိုင်တာကို ISP on by မှာဆွေးနွေးခဲ့တာပါ။ဒါပေမဲ့ညီနောင်မဟာမိတ်သုံးဖွဲ့အနေနဲ့သူတို့လွှမ်းမိုးဆောင်ရွက်နယ်မှာရှိတဲ့ဒေသခံကာကွယ်ရေးတပ်တွေစက်ပြီးတိုက်ပွဲဝင်နေအောင်ကူညီနိုင်ပါတယ် စစ်စင်ရေး13250အဆုံးသတ်စစ်ပွဲဖြစ်ရေးဆိုတာယတိပြတ်ပြောဖို့ခပ်ပါဦးမယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့လိုအဖွဲ့တွေကတီးတန့်စစ်ရေးနဲ့နိုင်ငံရေးဥတီချက်တွေရမှောက်ပဲညီတိုင်းပေါင်းစပ်မှုရှိရှိပါခဲ့ရင်အဆုံးသတ်စစ်ပွဲပဲရှိရှိသွားနိုင်ပါတယ်ဒီလိုမဟုတ်ခဲ့ရင်တော့တာရှိစစ်ပွဲအဖြစ်ပဲအကျိုးဆက်ဖွဲ့ရှိအောင်ပါပါအကင်းသဘောတူညီချက်ပြတ်ပြီးစစ်စင်ရေးတွေပြန်ဆတာလည်းဖြစ်နိုင်ပါသေးတယ်ဒီအခါအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘလို့ဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ့်အချက်ဖြစ်ပါတယ
် ISV မြန်မာကတင်ဆက်ခဲ့တဲ့တစ်တုံညာခွနှစ်ခွန်စစ်စင်ရေးအလွန်ဘာရီဖြစ်လာနိုင်လဲဆိုတာကိုကြားခဲ့ကြရတာပါအခုတော့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်နဲ့ပါဒီအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်ပေးမှာပါ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ရဲနားထောင်ပြနေတာရွှေရည်တို့မကတော့ပါဘူးကျေးဇူးတူတင်ပါတယ်ဘေကင်းကျမ်းမာပါစေလို့ရေးလာတဲ့တော်ရှင်ကကြော်မြင့်ဖြစ်ပါတယ်ဇင်တော်ဆိုတဲ့တော်ရှင်ကလည်းအမြဲကြည့်ရှုပါတယ်တဲ့သတင်းနားမထောင်ရရင်အိတ်မပြောပါဘူးအလုတ်ထဲမှာဖုန်းမကန်ရတော့အလုတ်ကပြန်လာချက်ပြုတ်ရပါတယ်အဲ့တော့ညနေမှာပဲအစီအစဉ်လေးကိုနားထောင်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးအချိန်မရတဲ့ကြားကနေပြီးတော့ကြိုးစားပြီးတော့ view အစီအစဉ်လေးကိုနားဆင်နေတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်ဒါထက်တော့ရှင်သူစားအောင်ကတော့သတင်းအသစ်လေးတွေရကျင်လို့ပါတဲ့နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ကျင်လို့ပါ view ရဲ့ PA သက်ပါဆိုပြီးတော့မက်ဆန်ဂျာမှာစာရေးလာတာပါဟုတ်ကဲ့ပါမတ်သူစားအောင်ရေကျမတို့ဆွေရသတင်းတွေနားဆင်ကြနေဆိုရင်တော့ကျမတို့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားရေဒီယိုတို့ကနေပြတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်เนาะအဲ့လိုမျိုးရုပ်မြင်သံကြားရေဒီယိုအနားမှာအလှမ်းမသိလို့မလွယ်ဘူးဆိုရင်လေဒီတယ်လီဖုန်းစမတ်ဖုန်းရှိရဆိုရင်တယ်လီဖုန်းကနေပြီးတော့ဒီ data ကတစင်တီ Facebook ဒါမှမဟုတ်လေ YouTube လူမှုကွန်ရက်အစာမျက်နှာတွေကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ကျမတို့ဒီအစီအစဉ်တွေကိုရုပ်မြင်သံကြားအစီအစဉ်ကရေဒီယိုတင်ဆက်မှုအစီအစဉ်တွေကိုတော့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာလည်းဒီလိုမျိုး social media လူမှုကွန်ရက်တယ်လီဖုန်းပေါ်ကနေနားဆင်ကြည့်ရှုလို့ရတယ်လို့မျိုးဒီနောက်ပြီးတော့မှလည်းကိုအားတဲ့အချိန်မှာခုနတော်ရရှင်နေပြောသွားတယ်လို့မျိုးညကြမှပြန်နားထောင်တာမျိုးပြန်ကြည့်ရှုနိုင်တာမျိုးလည်းရှိပါတယ်ရှင်အစီအစဉ်အားလုံးတနားရီစာအစဆုံးမနားထောင်နိုင်ဘူးမကြည့်နိုင်ဘူးဆိုရင်ကျမတို့ဒီသတင်းတပုတ်ချင်းကိုဖြတ်ပြီးတော့တင်ထားပေးတာတွေလည်းရှိပါတယ်နော်ဒါမှမဟုတ်လည်းစာသားကြီးတက်တက်ဖတ်လို့ရပါတယ်ရှင်အဲ့လိုမျိုးနဲ့ဒီအခုကျမစီကိုစာရေးလာတာက Messenger ကဆိုတော့ဒီ Facebook ကနေပြီးတော့အရင်နားထောင်မှုကြိုးစားကြည့်ပါနော်အဆင်ပြေမယ်လို့ယူဆပါရစေမင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးသားလာကြတဲ့စာတွေကိုကျွန်တော်တို့အပတ်စဉ်လက်ခံရရှိပါတယ်။အဲလိုမျိုးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့ဆေးရေးပရိဘာခနဲ့ပတ်သက်ပြီးတော့ပဲရေးလာရင်နောက်ထပ်ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဒီတော့ရှင်ကမြန်မာပြည်ကပေးစာအစီအစဉ်နဲ့ VOA Wine Door သူ Wine Door သားတွေအားလုံးကိုစိတ်နှပြကျမ်းမာချမ်းသာလမ်းပြကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုရေးလာပါတယ်ရှင
်မြန်မာပြည်သူတွေရဲ့ငြိယခန့်သမျှစူးစမ်းပြင်းထန်လာတဲ့လူမှုဘဝတွေအကြမ်းဖက်မြန်မာစစ်တပ်ရဲ့လူမဆန်စွာရက်စက်ရုပ်မာမှုတွေနဲ့ပဂတိမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတာကနိုင်ငံတကာအသိကဗာသိမှုအထူးပြောဖို့လိုမယ်မထင်ပါဘူးဒီနေရာမှာပြောချင်တာကညီတော်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ကုကံတက်မတော် MNDAA တောက်တက်မတော် TNLA ရခိုင်တက်တော် AE နဲ့ဒီ New Dollar တက်ဖွဲ့တွေကိုတော့မြန်မာပြည်သူအားလုံးရဲ့ကုစား VUE ကနေတဆင့်ပြောပြပါပထမပြောချင်တာကညီတော်မဟာမိတ်သုံးဘွဲ့ကိုပါ New Dollar ရဲ့လက်ရှိအခြေအနေထိအောင်မြင်လာတာဟာညီတော်မဟာမိတ်သုံးဘွဲ့ရဲ့ Jan Zilo Kore Lunge PDF Tolani the Mali Rigu, Sydney Pinyane, Papaga Kuni Pira Pin, Tito Janekon, Sissy Jigu, Usau Pigalube Pipare. The Lemu Usau Taipwe when Pigger a drap, Nimali Muria Kuza, Yene Pi Jizu Tinaware. Judia Chap Pioraga, New Dolang Puriguba. New Dolang Pue Aloha, Lenakai Tapue Chinye, Taupu Pue Chinye, Alunga Jampa Sitagu, Dolan Nijare the Regi Pipare. A chinian man dead daikai, a mean Samuro, CP Nijalushin, Dolan Yiji Jet Jizua, Handai Pibari. The Jamlu Dolan Puri Alo, a chinian the Bora Gue, Daikai Nijavane, Silo Ninuswane, Boyandu Jampa Sita, a mean Pio Jow, Buon Losang Tenesura, Dolan Puri Jow, Biobiwakmia.
Boyandu Daikai Niama, the Bora Gue Nilu, Shiko Mayana Mao, Supro, Tidorashin, do yet Timmy Yusajago Yila Pipari. Did you yell at the Russian Tiakaro?
ยะไข่ต้ายนาเตียวป่าเดบาเพลุตรุสีมาสึกกองสีกาละนักไก่ตับพวยจินไต่ตากูอะเพ่แมยวาดูยวาดาฤกูเป็ดขั่นเนียวาเลยสุบิรดีตอราชินเมกอนทุ่งลาบาเดมิงลาบาวีโอเอเยจนอยะไข่ต้ายนาเตียวป่าอะคูผิดเนเดสึกปวยฤกาสึกกองสีบักกจั่วกูมะนายเองกูมีโชโซเรยะไข่สะกะบงชีดโลตรุต่ายมะนายเดอะคาปีดูลูทุชีเดอะยัดฤกูเวละนักจีเนเป็ดเดปีดูลูทุกูเวอะจาวเมียวๆ 20,000
ရခိုင်ပြည်နယ်ကတော်ရရှင်တရားရဲ့စာကိုလည်းဖော်ပြပေးကြပါတယ်သူကကြောက်တော်မျိုးကပါအခုလိုမျိုးကြုံနေရတဲ့လက်ရှိအခြေအနေမှာကုံစင်းနှုံနေအစမတန်ကြီးမြင့်နေလို့ပါဆိုပြီးတော့သူရဲ့အခက်အခဲကိုရေးပြလာပါတယ်ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မျိုးကပါအခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မျိုးကကုံစင်းနှုံနေအစမတန်ဈေးကြီးနေတာကိုတတ်တော်အေးအေးကဘာမှမထိန်ချုပ်ကြဘူးလားဗျလူသုံ
sisi misi rolo zeta damiola mahobau, pisi ga mnyai si barre. Di piatan arigo tatogo ti zejen bi piture dua, ten ten leau pada zenong lego tenco bezejen apa. Longjong ye ya nama go topo mbiyo zejen ma.
မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးမယန်းကုန်းကဒီလျှက်စစ်ဌာနနဲ့စီပင်ဌာနတို့နဲ့ပတ်သက်ပြီးရေးလာတဲ့သတင်းတယောက်ရဲ့အစားကိုဖော်ပြပေးကြပါမယ်ရှင်။ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်မှာEBCနဲ့စီပင်တွေကဆရာနာသိန်းခပြနေချိန်မှာလက်စားလာကြီးကျယ်ပါပဲ။EBC တွေကမီတာကိုယ်တိုင်မဖက်ကြပဲမန်းစကောက်ခံနေကြလာကြောင်းပြည်သူတွေမီးမရပေမဲ့မီတာငွေလဲတော်တော်ကျပါတယ်။ တရားမဝင်စောက်လို့နေတဲ့အထက်မြင့်ကန်ထရိုက်တွေကိုလည်းအခန်းတိုင်းမီတာရရှိဖို့ကန်ထရိုက်တိုက်ပေါ်မူတည်ပြီး30,000နည်းဆုံးလက်ယူနေကြပါတယ်။စီပင်တွေကလည်းတရားဝင်ဘောက်ခွင့်ပြုချက်မှမယူဘဲတရားမဝင်စောက်နေကြတဲ့အထက်မြင့်ကန်ထရိုက်တွေကိုမမြင်ကြအောင်မသိကြအောင်ဆောင်ပြီးတော့သိမ်းရာချီလက်စားနေကြတာပါ။တိုက်ခန်းတွေပြီးသွားလို့လူနေထိုင်ခွင့်သွားလျှောက်ရင်လည်းသိမ်း30ထပ်ပေးရပါလေ။
စစ်တဲ့အာဏာသိမ်းခပြက်နေချိန်မှာပို့ပြီးတော့လက်စားနေပါတယ်ဆိုပြီးဒီသောရရှင်ရေးလာတာပါဟုတ်မဟုတ်ဆိုတာကတော့ကျွန်မအတိပြုလို့မရပါဘူးဒါကြောင့်မလို့သက်ဆိုင်ရာအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းဖြစ်ချင်နေဆိုရင်တော့စုံစမ်းဖော်ထုတ်လို့ရပါတယ်နော်ဒီကိစ္စမှားယွင်းနေဆိုလဲကျွန်တော်တို့စီကအကြောင်းကြားပြီးပြောလို့ရပါတယ်ရှင် မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi.set.viewnews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ဒါ တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေတ္တနာကြောတင်ဆက်ပေးသွားတဲ့မြန်မာပြည်ရပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုအလှည့်ပေးပါစီ။အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတစ်ကောင်ကသူ့တခင်ရဲ့ပတ်စံအိတ်အမေရိကန်ဒေါ်လာ4000ကိုကိုက်ပစ်လိုက်ပါတယ်။ဂျပန်နိုင်ငံ၅လေလံပွဲမှာတူနာ၅ကောင်ကိုအမေရိကန်ဒေါ်လာ8,000,000နဲ့လေလံတင်ရောင်းချခဲ့ပါတယ်။ချီလီနိုင်ငံဆန်ဒီယေဂိုမြို့နယ်ပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတစ်ယောက်ကပေ800ကျော်ကျူရန်ရှောင်းနိုင်ခဲ့ပါတယ်။အီတလီဒန်နာရီတဲကကလေးတွေကိုလက်ဆောင်တွေယူလာပေးတဲ့သူတော်ကောင်းဆုံးမကြီးဘက်ဖာနာတစ်ယောက်နာမကျန်းကလေးလူနာရီစီတွားပြီးလက်ဆောင်ပေးနိုင်မှုအီတလီရဲကလမ်ဘူဂီနီစိန်ခံပြိုင်ကားကြီးနဲ့လိုက်မောင်းပို့ပေးခဲ့ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုကိုဝင်းခန့်ပေါင်းနဲ့မက်ဤတန့်စင်တို့ကတင်ဆက်ပေးထားပါတယ်ရှင်။
ရီဂန်ပြောင်းစုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတစ်ကောင်ကသူ့သခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4000ကိုကိုက်ပစ်လိုက်ပါတယ်။အိမ်နောက်ဖေးချန်ပီယံနေတဲ့အတွက်လုံသမားတွေကိုငွေခြေပေးဖို့ဘဏ်ကနေငွေထုတ်လာပြီးမိဖို့ကြောင့်လည်းမှခဏချထားတော့မိနစ်30လောက်အတွင်းမှာပဲခွေးလေးစီစီလ်ကပတ်စံတွေကိုအကုန်စုပ်ဖြဲပြီးကိုက်ပစ်လိုက်တာဖြစ်ကြောင်းသခင်ဖြစ်သူကလေတန်ကပြောပါတယ်။ငွေဆက်ကူတွေကိုဟတ်ထိုးဝါစာမြှချလိုက်တဲ့အတွက်အစာမကြေဝမ်းပြက်ပြီးခွေးလေးစီစီလ်ကMB 1သွားတာကိုလည်းကလီတန်နဲ့သူစနီကယ်ရီတို့ရှင်းရပါသေးတယ်။သူတို့ငွေထုတ်ခဲ့တဲ့ဗန်ကိုဖုန်းဆက်ပြီးကျမတို့အိမ်မွေးခွေးကပတ်စံတွေကိုစားလိုက်လို့ဘယ်လိုလုပ်ရမလဲလို့မေးတော့ခွေးတွေကငွေဆက်ကူအနံ့ကိုကြိုက်တတ်တာကြောင့်အဲ့တို့ဖြစ်တတ်ပါတယ်လို့ဗန်မန်နေဂျာကပြောပါတယ်။အမှတ်စင်တွေကိုဖတ်လို့ရသေးတဲ့ငွေဆက်ကူတွေရှိသေးရင်တော့ပတ်စံအစားတို့လဲပေးမယ်လို့ဗန်ကပြောတာပါ။ခွေးလေးစစ်စဲကအရင်ဒါမျိုးမလုပ်ဖူးပါဘူးလို့သူ့တခင်တွေကကာကွယ်ပြောဆိုပြီးသူစားလိုက်တဲ့ပတ်စံတော်တော်များများကိုဘန်ကပြန်အစားထိုးပေးနိုင်ခဲ့တယ်လို့လည်းသူတခင်တွေကပြောပါတယ်ခင်
ဗျာဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်သိက္ခူးချိန်တိုင်းနှစ်စဉ်ကျင်းပလေရှိတဲ့ငါးလီလံတင်ပွဲမှာတူနာ5,000ကိုအမေရိကန်ဒေါ်လာ8,000,000နဲ့ဂျန်နဝါရီလ9ရက်နေ့တုန်းကလီလံတင်ရောင်းချခဲ့ပါတယ်ငါးအသားစိတ်အလွားလိုက်စားတာနဲ့ထမင်းပြူနဲ့ရောလိုက်တဲ့ဆူရှိစားသုံးရောင်းချမှုနဲ့ကြော်ကြတဲ့ဂျပန်နိုင်ငံမှာအလေးချိန် 524.9 ပေါင်ရှိတဲ့ Bluefin Tuna စူးတောင်ပြတူနာ5,000ကို American Dollar 8,900နဲ့ညီမျှတဲ့ Japan Yen ငွေ 114.23 လောက်နဲ့ရောင်းချခဲ့တာဖြစ်ပါသည်။ဇန်နဝါရီ9ရက်နေ့ Tokyo 5စီးကြီးမှာတူနာ5လေးလံတင်ရောင်းချမှုမစခင်နှစ်သက်ကူးတဲ့နှစ်ဆက်တဲ့နေတုန်းကလှုပ်ခတ်ခဲ့တဲ့ Japan ငွေရင်းကြောင်းထိခိုက်သိမ်းဆုံးရတဲ့သူတွေအတွက်အထိတ်အမှတ်ခေတ္တစိတ်ငြိမ်ခဲ့ကြပါသည်။တိုကျိုမြို့တော်ရဲ့အကြီးဆုံးငါးစီးမှာ1999ခုနှစ်ကတည်းကငါးလီလံတင်ပွဲကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတူနာငါးကစံချိန်တင်ဈေးအကြီးဆုံးနံပါတ်၄နေရာမှာရှိခဲ့တယ်ဆိုပြီးကျိုတိုသတင်းမှာဖော်ပြထားခဲ့ပါလိမ့်။ကိုဗစ်ရောဂါကာလ2020ပြည့်နှစ်2021နဲ့2022ခုနှစ်တွေတုန်းကတူနာငါးဝယ်လိုအားကျခဲ့တာကြောင့်လီလံတင်ဈေးအများကြီးမရခဲ့ပါဘူး။ဖူကူရှိမာမြို့မှာအနုမြူတန်တင့်ရေတွေကိုပြန်ပြီးတော့တန့်စင်ပြီးတော့ပင်လေတဲ့ကိုပြန်သွင်းမဲ့အကြောင်း2023ဩဂတ်လတုန်းကဂျပန်အစိုးရကကြီးညာခဲ့ပြီးတဲ့နောက်ဟောင်ကောင်လိုမျိုးတခြားနိုင်ငံတွေကဂျပန်နိုင်ငံကပင်လယ်စာဝယ်သင့်မဝယ်သင့်ပြန်ပြီးတော့သုံးသပ်မှုတွေလည်းရှိနေခဲ့ပေမဲ့ဂျပန်ပင်လယ်စာဈေးကွက်မှာတော့လက်ဆက်တဲ့ငါးအစိမ်းအသားလွာကိုဝယ်စားလိုတဲ့ဖောက်တယ်တွေများနေတော့မှဖြစ်ပါရဲ့ရှင်
ချီလီနိုင်ငံဆန်ဒီယေဂိုမြို့နယ်ပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ဂျိုးရန်ရှောင်နိုင်ခဲ့ပါတယ်ပြင်သစ်ဂျိုးရန်ရှောက်သူနေသန်ပေါ်လင်းကကိုင်းစရာမလိုပဲအမြင့်164ပေမှာအကွာအဝေး886ပေထိဂျိုးရန်ရှောက်ပြနိုင်ခဲ့တာပါ164ပေအမြင့်ဆိုတာက148ပေအမြင့်နဲ့စူးလေဖျားထက်ပေ20ထပ်မြင့်ပါသေးတယ်သူမတော်တဆပြုတ်ကြရင်မြေကြီးပေါ်ကျမတော်အောင်လို့ခါမှဂျိုးနဲ့တော့တွဲထားတာပါဒေသခံတွေရဲ့ပြဆက်ပွဲတော်တွေနဲ့လည်းတိုက်ဆိုင်ခဲ့တာဖြစ်ပြီးမြေပြင်ပေါ်ကပရိသတ်တွေကလက်ကုပ်လဝတီဗီအားပေးခဲ့ကြပါတယ်။သူဟာ2021ခုနှစ်တုန်းကလည်းပြင်သစ်နိုင်ငံရဲ့အထင်ကရအီဖယ်မျော်စင်ရဲ့ပထမတဲ့အမြင့်ကနေပေ230အမြင့်မှာအကွာအဝေး1968ပေထိဂျိုးဒန်ရှောက်ခဲ့မှုပါတယ်ခင်ဗျာ
။အီတလီတနားရီတဲကခလေးတွေကိုလက်ဆောင်တွေယူလာပေးတတ်တယ်။သူတို့ကောင်းဆုံးပါကြီးဘက်ဖနာတယောက်နာမကျန်းတဲ့ကလေးလူနာတွေစီကိုသွားပြီးတော့လက်ဆောင်ပေးနိုင်ဖို့အီတလီရဲဝန်ထမ်းတွေက Lamborghini ဇိမ်ခံပြိုင်ကားနဲ့လိုက်မောင်းပို့ခဲ့ပါတယ်။သူတို့ကောင်းဆုံးမကြီးဘက်ဖနာအဖြစ်ရဲမီတယောက်ကဝတ်ဆင်ခဲ့တာဖြစ်ပြီးရောမမျိုးဂျမန်လီစေယုံကကလေးလူနာတွေစီကိုဇန်နဝါရီလ6ရက်နေ့တုန်းကသွားလေခဲ့တာဖြစ်ပါတယ်။သူနဲ့အတူတခြားရဲဝန်ထမ်းတွေကလည်းကလေးတွေနဲ့စကားပြောဆော့ကစားပေးခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေကသူတော်ကောင်းဆုံးမကြီးဘာဖနာကလိန်မာတဲ့ကလေးငယ်တွေကိုတကြားလုံးနဲ့လက်ဆောင်တွေကလေးတွေရဲ့ချီအိတ်ထဲအပြည့်ထည့်ပေးတာဖြစ်ပြီးတော့စိုးတဲ့ကလေးတွေအတွက်တော့မီးသွေးတုံးတွေပဲပေးတာဖြစ်ပါလိမ့်ရှင
်။ Lamborghini ဇိမ်ခံပြိုင်ကားနဲ့နာမကျန်းကလေးလူနာတွေစီကိုလက်ဆောင်ပေးတဲ့အီတလီကရဲစတဲ့သတင်းတွေပါဝင်တဲ့ကမ္ဘာသတင်းများထူးခြားစံပြသတင်းများအစီအစဉ်ကိုမက်ဤတန်စင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးခဲ့တာပါ VOE ကနေပြီးတော့နေ့စဉ်သတင်းလောအစီအစဉ်တွေကိုအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေတာမကနိုင်ငံတကာဒေသတွေကထူးခြားတဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်ကျမတို့ရဲ့သတင်းကို bamis.voenews.com မှာအချိန်မီနားဆင်နိုင်ပါရှင်အခုရရှိနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါမယ်ရှင်
ဟမတ်စ်အဖွဲ့ပေါ်အောင်မွေးရတဲ့အထိဆက်လက်ထိုးစစ်ဆင်သွားမယ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကထပ်မံအလေးထားပြောလိုက်ပါတယ်။စစ်ဖြစ်နေတာရပောင်းတရာပြည်တော်မဲ့ဂါဇာဒေသမှာစစ်ဆင်ရေးတွေအရှိန်မြင့်နေကြမှာပဲအစ္စရေးဝန်ကြီးချုပ်မနေ့ကထပ်ပြောလိုက်တာပါ။စနေ့မှာဟမတ်စ်တွေလက်ထက်ရပောင်းတရာလောက်ဖမ်းဆီးခံထားတဲ့ဇာကံတွေလွတ်မြောက်ရေးအတွက်အစ္စရေးစုရောက်တောင်းဆိုတဲ့အနေနဲ့တယ်လီဖိမြို့တော်မှာ24နိုင်ကျဆန္ဒပြပွဲမှာတော့လူပေါင်းထောင်ချီပါဝင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲဂါဇာဒေသမှာအစ္စရေးရဲ့စစ်ဆင်ရေးတွေရပ်ဖို့ဝါရှင်တန်မြို့တော်ပါဝင်ကမ္ဘာမျိုးကြီးတွေမှာပါလက်စတိုင်းသားထောင်ချီဆန္ဒပြရပါတယ်ဝါရှင်တန်ဒီစီမှာရှိတဲ့အင်ဂျီရိုအနီးမှာလည်းလူပေါင်းထောင်ချီဆန္ဒပြတယ်လို့လန်ဒန်ပါရီရောမမီလန်ဒဗလင်စတဲ့မျိုးကြီးတွေမှာလည်းဆန္ဒပြခဲ့ကြတာပါထိုင်ဝမ်အနာရပါတီဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ကိုထောက်ခံတဲ့နိုင်ငံတွေကိုတရုတ်နိုင်ငံရဲ့ဌာနနဲ့နိုင်ငံတကာမှာရှိတဲ့တန်ယုံတွေကသတိပေးလိုက်တယ်လို့ထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတဖြစ်အနိုင်ရသွားတဲ့လိုင်ချင်ထေကိုလည်းချီချူးစကားပြောကြတဲ့ဆွေရတွေကိုရှုတ်ချလိုက်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ DPP ပါတီသမ္မတလောက်လိုင်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကချီချူးစကားပြောကြလိုက်ပြီးထိုင်ဝမ်နဲ့အလို့သဘောဆက်ဆံရေးဆက်လက်ထားရှိဖို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီကနေ့ပဲအပြင်းထန်တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
တရင်ကြည့်ကြုတ်ကိုကိုအောင်လွင်ကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာတွေကတော့ Helen Cordia ဖြစ်ပါတယ် VOE American အတန်ရဲ့ညပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီ VOE ကိုနားဆင်ကြရတဲ့ကျေးဇူးတင်ပါတယ်တောတာရှင်တွေအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအိတ်ဆက်ခွင့်ရတဲ့ညလေးတညဖြစ်ပါစေရှင်ကျမခင်လေးပါThis program has come to you from the Voice of America.